မြန်မာနိုင်ငံမှာသတင်းလုပ်ငန်းလုပ်ကိုင်နေကြတဲ့ 7 days TVB မြန်မာနောင်းမြစီမနဲ့ခေတ္တမီဒီယာတို့ကိုလုပ်ငန်းလုပ်ခွင့်ရပ်ဆိုင်းလိုက်တယ်လို့ပြန်ကြားရေးဌာနရဲ့ထုတ်ပြန်ချက်ကိုအစိုးရသတင်းမှမကြာခင်ကပဲကြေညာသွားပါတယ်
။ပြန်ကြားရေးဝန်ကြီးဌာနပြောင်းစုနေပြီးအခွင့်အာဏာကိုလွတ်အပ်ကျင့်သုံးခွင့်အနည်းငယ်တောင်းတို့ဖြစ်ပြီးပြန်ကြားရေးဝန်ကြီးဌာနတွင်ရခင်ကထုတ်ပြန်ခွင့်ပြုပေးခဲ့သောမြစီမ TVB ခေတ္တမီဒီယာမြန်မာနောင်းရဲ့စေတန်ကြီးဒိန်းဆောင်မတို့ရဲ့ထုတ်ဝေခြင်းလုပ်ငန်းကြီးကိုဒီကနေ့မှစပြီးပိတ်သိမ်းလိုက်တာ။အဲ့ဒီဒိန်းဆောင်များတွေမီဒီယာအမျိုးအစားတစ်ခုခုကိုအသုံးပြုရဖြစ်ပြီးမိစင်နာတရားရက်ကိုအသုံးပြုရဖြစ်ပြီးရေးသားထုတ်နဲ့ဖော်ပြခြင်းမပြုရဲခင်းများအပါကြောင့်ဖော်ပြထားတယ်လို့သတင်းရရှိပါရခြင်း။
ဒါကြတော့သတင်းမီဒီယာလုပ်ငန်း၅ခုရဲ့လုပ်ငန်းတွေကိုရပ်ဆိုင်းလိုက်တဲ့အကြောင်းမကြာခင်ကကြေညာခဲ့တာဖြစ်ပါတယ်။အခုကျွန်တော်တို့အတန်းထွင်နေချိန်မှာတော့ရန်ကုန်မြို့စမ်းချောင်းမြို့နယ်တွေကနေရာတချို့မှာလုံခြုံရေးတွေကလမ်းတွေတိတ်ဆို့ထားတာကြောင့်ဒေသခံတွေနဲ့အနီးအနားမြို့နယ်တွေကပြည်သူတွေကလမ်းတွေပြန်ဖွင့်ပေးဖို့တောင်းဆိုနေကြပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းဖို့ဆန့်ကျင်တဲ့အကြမ်းမဖက်အာဏာဖီဆန်ရေး CDM လှုပ်ရှားဆန္ဒပြမှုတွေကတော့ဆက်ပြီးတော့လုပ်နေကြပါတယ်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့ပုဂ္ဂလိကဘဏ်ကွဲတွေကိုဒီနေ့မတ်လ၈ရက်နေ့ကစပြီးတော့ပြန်ဖွင့်ဖို့နိုင်ငံတော်ဗဟိုဘဏ်ကအကြောင်းကြားထားပြီးနဲ့ဒီနေ့ပုဂ္ဂလိကဘဏ်တွေအားလုံးဆက်ပြီးတော့ပိတ်ထားပါတယ်။ဝန်ထမ်းတွေ CDM လှုပ်ရှားမှုမှာပါဝင်နေကြတာတွားရည်လာရည်အခက်အခဲရှိနေတာနဲ့လုံခြုံရေးအခြေအနေတွေကြောင့်ဘဏ်တွေပြန်ဖွင့်ဖို့အခက်အခဲရှိနေတယ်လို့ဘဏ်လုပ်ငန်းလုံးနေကြသူတွေကပြောပါတယ်။ဆရာဝန်နဲ့ဆေးဝန်ထမ်းတွေ၊ engineer တွေ၊ CS ဝန်ထမ်းတွေ CDM မှာပါဝင်နေကြတဲ့အတွက်လုပ်ငန်းတွေမလဲပတ်နိုင်ကြသေးပါဘူး။ပုဂ္ဂလိကကပိုင်ဆက်ယုံအလုပ်ယုံတွေမှာလည်းဝန်ထမ်းတွေ CDM လုပ်နေကြတာမို့လုပ်ငန်းတွေရပ်နေကြပါတယ်။အခုလိုအခြေအနေမှာပဲ CDM လှုပ်ရှားမှုကိုဆက်ပြီးတော့လုပ်သွားမယ်လို့ပြည်ထောင်စုဆက်တော်ကိုစားပြုကော်မတီ CRPH ကခန့်အပ်ထားတဲ့ကျန်းမာရေးဝန်ကြီးဒေါက်တာဇော်ဝေဆိုးကပြောကြားလိုက်ပါတယ်
။ CDM တကားကျွန်တော်ပိတ်မယ်လို့ပြောရတယ်။ဘယ်တော့မှမပိတ်တော့ပါဘူး။အမြဲဖွင့်ထားပါမယ်။ဝန်ကြီးနဲ့သူအမှန်တရားဘက်ကိုမြင်လာတဲ့သူတွေအတွက်တကားကိုအမြဲတမ်းဖွင့်ထားပါမတိသာစူဝါမီမျက်စိမှိတ်ပြီးတော့အတ္တမနဲ့မတရားမှုသိရနေမကောင်းမှုသိရနေထောက်ပံ့နေတဲ့သူတွေ CDM မလုပ်တဲ့သူတွေကိုတော့ထဲကျင်ထားမှာပဲဖြစ်ပါတယ
်ရုံးမတဲ့အာဏာဖီဆန်မှုမှာရဲတွေစစ်သားတွေစံတမန်တွေပို့ပြီးပါဝင်လာနေတယ်လို့ဒေါက်တာဇော်ဝေဆိုးကသူ့ရဲ့ Facebook လူမှုကွန်ရက်ပေါ်မှာတင်ထားတဲ့အသံဖိုင်ထဲမှာပြောထားတာပါစေယုံတွေကြောင်းတွေတဲ့ကိုစစ်တပ်တွေဝင်လေဝန်ထမ်းတွေ CDM လှုပ်ရှားမှုမှာပါဝင်လေဖြစ်တယ်လို့သူကပြောပါတယ်။ CDM လှုပ်ရှားမှုမှာလောလောဆယ်ပါဝင်ဖို့အခက်အခဲရှိနေကြသူတွေပါဝင်လာနိုင်အောင်လို့ဆက်ပြီးတော့ဒီလှုပ်ရှားမှုကိုလုပ်သွားမှာဖြစ်တယ်လို့နောက်အတန်းဆိုင်တစ်ခုမှာထပ်ပြီးရှင်းပြထားပြီးတော့ CDM မှာပါဝင်နေတဲ့ဝန်ထမ်းတွေကိုလည်းကျေးဇူးတင်ကြောင်းဂုဏ်ပြုကြောင်းပြောကြားထားပါတယ်။ဆရာနာရှင်စနစ်ကိုစန့်ကျင်ကန့်ကွက်ဆန္ဒပြနေကြတဲ့ပြည်သူတွေအနေနဲ့လည်းထိတ်တိုက်မတွေ့ပဲငြိမ်းချမ်းစွာဆန္ဒပြဖို့အတွက်ဒေါက်တာဇော်ဝေဆိုးကတိုက်တွန်းပါတယ်
။ပြည်သူအပေါင်းတို့လည်းကျန်ရေးစင်စအပေါင်းတို့ခင်ဗျာအားလုံးလိန်မှာပါနှက်စွာနဲ့ရှောင်ကျင်ပြီးတော့ငြင်းချမ်းစွာဆန္ဒပြကြပါထိတ်တိုက်မတွေ့ပါနဲ့သူတို့ဟာသူတို့ထားလိုက်ပါသူတို့ဘာမှဖြစ်မှာမဟုတ်တော့ဘူးအထီးအခိုင်မခံပါနဲ့
ဆရာနာရှင်စန့်ကျင်ရေးဆန္ဒပြဝဲရေးအတွင်းလုံခြုံရေးတွေလက်ချက်ကြောင့်တည်ဆုံသွားသူအတွက်ဝမ်းနဲ့ဂုံပြုတ်ရဲ့အထိတ်မှကာလကိုလည်းမတ်လ12ရက်နေ့ကနေပြီးတော့ဧပြီလ17ရက်နေ့အထိတလတ်တက်မှတ်တယ်လို့ CRPH ဖွဲ့စည်းထားတဲ့အစိုးရဝန်ကြီးအဖွဲ့ဝင်ဒေါက်တာဇော်ဝေဆိုးကပြောပါတယ်။နေပြည်တော်မှာတနက်တရနဲ့ပထမဆုံးဒီမတ်မြတ်တော်တော်ခိုင်တည်ဆုံးခဲ့တဲ့ဖေဖော်ဝါရီလ12ရက်နေ့ကိုအမှတ်ရတဲ့အနေနဲ့12ရက်နေ့ကစပြီးတော့တက်မှတ်တယ်လို့ပြောပါတယ်။တလတ်တာကာလအတွင်းမှာတည်ဆုံးသွားခဲ့ကြသူတွေအတွက်ဒီအလန်တိုင်းတဝဲခွင့်နာဝန်ထမ်းချင်းအထိတ်အမှတ်အခမ်းအနားတွေစုတောင်းပွဲတွေကုသိုလ်ကောင်းမှုတွေလုပ်တာအပြင်အထိတ်အမှတ်ကျောက်စာတိုင်းတွေစိုက်ထုတ်မယ်လို့ဒေါက်တာဇော်ဝေဆိုးကပြောပါရရှင်။ဖေဖော်ဝါရီလတရက်နေ့ကတမရော့ကာဂွေဦးစီးချုပ်ကအာနာသိန်းယူအုပ်ချုပ်နေတဲ့အပေါ်ကန့်ကွက်ဆန္ဒပြမှုတွေနဲ့မြို့အနှံ့မှာဆက်ပြီးတော့လုပ်နေကြသလိုလုံခြုံရေးတပ်ဖွဲ့တွေဘက်ကလည်းပြစ်ခတ်ဖြိုခွဲမှုတွေကိုဆက်လုပ်နေပါတယ်။ဒီနေ့မလ၈ရက်နေ့မနက်ပိုင်းတော့ကဒီမြကြီးနားမြို့အောင်နန်းရှက်ကွက်ကဆန္ဒပြနေသူတွေကိုလက်နက်ကင်လုံခြုံရေးတွေအင်အားသုံးပြစ်ခတ်ဖြိုခွဲနေတဲ့တံတွေဖြစ်ပါတယ်။ဒီပြစ်ခတ်မှုမှာအသက်၂၃နှစ်အရွယ်မောင်ဖိုးလုံးခေါ်ကိုစင်မင်းထက်နဲ့အသက်၆၂နှစ်အရွယ်ဦးကုတ်ကိုလေးခေါ်ဦးချိုတားတို့ကောင်းမှတနက်တံရရီနဲ့တေဆုံးခဲ့ကြပါတယ်။တံရရီသူ၇ယောက်ထက်မနည်းလဲရှိခဲ့ပါတယ်။ စ္စလာမ်ဘာသာဝင်ဖြစ်တဲ့ဥက္ကုကိုလေးခေါ်ဥချိုတာကိုတော့ဒီနေ့ညနေပိုင်းမှာပဲအတုပအခမ်းအနားလုပ်ခဲ့ရမှာတော်တော်များများလိုက်ပါပို့ဆောင်နှုတ်ဆက်ကြပါတယ်။ဖြာပုံမျိုးမှာလည်းဒီဆန္ဒပြသူတွေကိုဒီကနေ့ဖြစ်ခတ်နိုင်နေမှုကြောင့်တယောက်သိဆုံးခဲ့ပါတယ်။ဖြာပုံမျိုးမှာဖြစ်ခတ်မှုအတွင်းအသက်30အရွယ်ကိုတီဟာဦးတနတ်တန်ရနဲ့သိဆုံးခဲ့တယ်လို့၅ယောက်အနည်းဆုံးတန်ရာရခဲ့ကြပါတယ်။အခုလိုမျိုးဆန္ဒပြသူတွေပေါ်ပြစ်ခတ်သိမ်းသိမ်းတယ်လို့ဆရာနာသိမှုဆန့်ကျင်လှုပ်ရှားမှုမှာပါဝင်တဲ့ရုံးငန်းတွေကိုလည်းလုံခြုံရေးတွေကဝင်ရောက်ဖျက်ဆီးအကြမ်းဖက်တာတွေလုပ်ခဲ့ပါတယ်။တရားစစ်နဲ့စွမ်းအင်ဝင်ကြီးဌာနလက်အောက်ကဒီရန်ကုန်တရားစစ်တပ်အပေးရေးကော်ပိုရေးရှင်း YESC မှာတာဝန်ထမ်းနေကြတဲ့ဝန်ထမ်းထောင်ကျော်က CDM လှုပ်ရှားမှုမှာပါဝင်ပြီးတော့ပြည်သူ့ရွေးကောက်ခံအစိုးရပြန်တက်လာမှာအလုပ်ပြန်လုပ်မယ်လို့ဒီနေ့မတ်လ၈ရက်နေ့နေ့စွဲနဲ့အကြေညာချက်ထုတ်ပြန်ပါတယ်။ပြည်သူ့ဝန်ထမ်းအလုပ်ကနှုတ်ထွက်တာမဟုတ်တယ်လို့ပြည်သူအများရဲ့ဆန္ဒကိုလေးစားတဲ့အနေနဲ့ငြိမ်းချမ်းစွာဆန္ဒထုတ်ဖော်တာဖြစ်တယ်လို့ YESC ထုတ်ပြန်ချက်မှာရေးထားပါတယ်။အဲ့ဒီထင်တာချက်ထွက်လာခဲ့ပြီးနောက်ပိုင်းမှာပဲဒီရန်ကုန်တိုင်းမင်္ဂလာတောင်မြို့မြို့နယ်ကကျေးဇူးမနေဂျာရုံးတဲ့ကိုရဲတွေအတွင်းဝင်ရောက်ပြီးတော့ဝန်ထမ်းတွေကိုထိုးချိတ်ပစ္စည်းတွေလုယူသွားတယ်လို့ရန်ကုန်မြို့နယ် YESC ကထုတ်ပြန်ပါတယ်။ရန်ကုန်ကျေးဇူးတပ်အပေးရေးကော်ပိုရေးရှင်း YESC မှာတာဝန်ထမ်းနေတဲ့ဝန်ထမ်း1000လောက်ရှိတယ်လို့သိရပါတယ်။အခုလိုမျိုးမင်္ဂလာတောင်မြို့အထက်စီရုံးကိုဝင်ရောက်ဖြတ်စည်းသလိုရန်ကုန်မြို့ဗဒဲတမ်းမြို့နယ်ထဲမှာရှိတဲ့မြန်မာနောင်သတင်းဌာနကလည်းရဲနဲ့စစ်တပ်အင်အားရှာခနဲဝင်ရောက်ရှာဖွေပြီးတော့ကွန်ပျူတာတွေစာရွက်စာတမ်းတွေယူသွားခဲ့ပါတယ်။တင်ငန်းကျွန်းမြို့နယ်ထဲမှာရှိတဲ့88မျိုးဆက်ငင်းကြေးရုံးနဲ့ပွင့်လင်းတူအဖွဲ့စည်းရုံးခန်းကိုလည်းဒီကနေ့စစ်တပ်ကဝင်ရောက်ရှာဖွေပြီးတော့မိခင်တက်တာကွန်ပျူတာနဲ့ရုံးအသုံးဆောင်ပစ္စည်းတွေယူသွားတယ်လို့88မျိုးဆက်တွေကပြောပါတယ်။တခါဒီပို့ဆောင်မျိုးနဲ့46လမ်းထိပ်ကလက်ဖိတ်စံတစ်ခုကိုလည်းရဲတွေဝင်ရောက်ဖျက်ဆီးပြီးတော့ဆိုင်မှာစားတောက်နေသူ10ယောက်လောက်ကိုဖမ်းဆီးခေါ်သွားပါလေ။ရန်ကုန်မန္တလေးမုံရွာစားတဲ့မျိုးကြီးတွေကဆေးရုံတွေတက်ကတူတွေထဲမှာလည်းစစ်တပ်တွေကဝင်ရောက်တပ်ဆဲထားကြပါလေ။စစ်တပ်နဲ့ရဲတွေကအခုလိုမျိုးအရသာပြည်သူတွေအပေါ်အင်အားသုံးနှိမ်နှင်းဖမ်းဆီးမှုတွေလုပ်နေပေမဲ့ပြည်သူတွေကတော့ဆေးရနာဆင်စနစ်ဆန့်ကျင်တဲ့ဆန္ဒပြမှုတွေကိုနိုင်ငံအနှံ့မှာဆက်ပြီးလုပ်နေကြပါလေ။ဒီကနေ့ကြောက်တဲ့နိုင်ငံကအမျိုးသမီးများနဲ့အထိတ်မှအဖြစ်နဲ့မြန်မာနိုင်ငံကအမျိုးသမီးတွေထမိန်အလံနှင့်ဆန္ဒပြခဲ့ကြသလိုအမျိုးသားတချို့ကလည်းထမိန်ခေါင်းပေါင်းပြီးတော့ထောက်ခံမှုပြသခဲ့ကြပါတယ်
ဒီလိုဒီစိတ်ကြီးကြတော့ဟာဒီလိုလူပြောင်းဆက်လာလဲဆိုတော့ဒီသမီးရဲ့စီးစူးတွေဒီသမီးရဲ့သနောပေါ်မှာပါဝင်တက်တက်ပြမှုတွေအများကြီးရှိတယ်ဒါကြောင့်ဒီလိုသမီးတို့တဲ့အမျိုးသမီးအားလုံးကိုကျွန်တော်လက်ထပ်ကြည့်ပြီးတော့ပြုပေးအောင
်ရန်ကုန်မြို့ကနိုင်ငံတကာအမျိုးသမီးများနဲ့အထိတ်အမှတ်ထမိန်အလံနှင့်ဆန္ဒပြသူတယောက်ပြောခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနိုင်ငံသားရေးဌာနကပေးတဲ့2021ခုနှစ်အတွက်အမျိုးသမီးတရဲကောင်းများစုကိုမြန်မာနိုင်ငံကတိုင်းရင်းသားလူငယ်တွေ၊ဘာသာရေးအဖွဲ့တွေကြားမှတင်ပြမှုရရှိအောင်ဆောင်ရွက်နေတဲ့ Wings Institute for Reconciliation အဖွဲ့တည်ထောင်သူတယောက်ဖြစ်တဲ့မဖြူဖြူအောင်ရရှိထားပါတယ်။စုပေးပွဲအခမ်းအနားကိုမစားခင်အချိန်မှာအွန်လိုင်းကနေကျင်းပမှာဖြစ်ပါတယ်။ဒီအခမ်းအနားကိုတော့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကဦးဆောင်ကျင်းပမှာဖြစ်ပြီးတော့သမ္မတကတော်ဒေါက်တာဂျိုးဘိုင်ဒန်ကအထူးမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ဒီချိန်ထဲမှာပဲဩစတြေးလျနိုင်ငံကမြန်မာတပ်မတော်ကိုအကူအညီပေးနေတဲ့အစီအစဉ်တွေကိုရပ်လိုက်ကြောင်းကြေညာခဲ့ပါတယ်။
We have reviewed our military engagement and I announced yesterday that those activities would be suspended. We've also reviewed our development assistance.
မြန်မာစစ်တပ်နဲ့ဖြည့်တွေ့ဆက်ဆံရေးကိုပြန်လည်တုံ့တက်ခဲ့ပြီးတော့ပူးပေါင်းဆောင်ရွက်မှုအားလုံးရပ်ဆိုင်းလိုက်ကြောင်းတနင်္ဂနွေနေ့ကထုတ်ပြန်ကြေညာခဲ့တယ်လို့ Australia နိုင်ငံသားဝင်ကြီး Marine Spain ကပြောကြားခဲ့တာပါ။မြန်မာနိုင်ငံကိုပေးနေတဲ့ဖွံ့ဖြိုးရေးအထောက်အပံ့တွေကိုလည်းပြန်လည်တုံ့တက်နေပါတယ်။ဒါပေမဲ့အာဆီယံဖွဲ့ရင်းမှအစင်းရဲဆုံးနိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံကပြည်သူတွေထိခိုက်မှာမျိုးကိုတော့ဩစတြေးလျနိုင်ငံကလုံးမမဟုတ်ဘူးလို့ဩစတြေးလျနိုင်ငံသားဦးကြီးကပြောပါတယ်။ပြီးခဲ့တဲ့9နှစ်အတွင်းမှာဒီမြန်မာစစ်တပ်ကိုဩစတြေးလျကတိုက်ခိုက်ရမဟုတ်တဲ့တန်တန်းတွေအင်္ဂလိပ်စာတန်တန်းတွေကိုပေးခဲ့ပါတယ်။အဲ့ဒီတန်တန်းကို American Dollar တန်းချော်သုံးဆွဲခဲ့တယ်လို့ဒီနေ့ကနေ့တွေကထုတ်ပြန်ကြမှာပြောထားပါတယ်။မြန်မာနိုင်ငံမှာဖမ်းဆီးခံရတဲ့ဩစတြေးလျလူမျိုးစီးပွားရေးပါမောက်ခရှွန်တန်တို့သမ္မတဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံဒေါက်တာဆန်းစုကြည်တို့အပါအဝင်တရားလွတ်လွတ်ဖမ်းဆီးခံထားရသူတွေလွတ်မြောက်ရေးအတွက်တခြားနိုင်ငံတွေနဲ့ဆွေးနွေးဆောင်ရွက်နေတယ်လို့လည်းဩစတြေးလျနိုင်ငံသားဦးဝင်းကြီးကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်ရှင်။